မင်္ဂလာပါခင်ဗျာဒီဒီမှာမှတ်မှတ်သားသားစကားများအစီအစဉ်မှာပြီးခဲ့တဲ့နှစ်ပတ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နယ်ပယ်လူပုဂ္ဂိုလ်အသီးသီးကလှုပ်ရှားပြောဆိုကြတဲ့အထက်ကတချို့ကိုပြန်ဖောက်သည်ချလိုပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ကိုမဲပေးပြင်ဆင်နိုင်ခွင့်ရာခိုင်နှုန်းတွေကိုအသွင်ကူးပြောင်းရေးကာလဒီမိုကရေစီမရင်ကျက်သေးတဲ့ကာလမှာနိုင်ငံတည်ငြိမ်ရေးနဲ့မျိုးသားကြိုးစည်းပွားအတွက်ပြင်ဆင်မှုမတင်သေးဘူးလို့တမတော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပြောကြားလိုက်ပါတယ်ဇွန်လ23ရက်နေ့ကပြည်ထောင်စုလွှတ်တော်မှာ436ပြင်ဆင်ရေးနဲ့ပတ်သက်လို့တက်မတော်ရဲ့သဘောထားကိုတင်ပြဆွေးနွေးရမှာဗိုလ်မှူးချုပ်တင်ဆန်းနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အနေနဲ့နိုင်ငံရေးစနစ်အောင်တစ်ခုမှဒီမိုကရေစီစနစ်သို့အသွင်ကူးပြောင်းစေကာလအတွင်းနိုင်ငံတော်တည်ငြိမ်အေးချမ်းလုံခြုံရေးနဲ့မျိုးသားကြိုးစည်းပွားအတွက်ဒီမိုကရေစီလက်ကျင့်များမရင်ကျက်သေးတဲ့အချိန်ဒီမိုကရေစီတက်တန်းနှူးနယ်သေးတဲ့အချိန်မှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နှစ်ပုံမှန်436ကာကြီးနဲ့ခပါရာဂိုင်းနှုံးမြောက်ပြင်ဆင်ရန်မသင့်ပဲမူလာတိုင်းသာဖြားရှိတင်ကြောင်းဆွေးနွေးတင်ပြအပ်ပါတယ
်သမရအဖြစ်ရွေးကောက်ခံခွင့်ရည်ချင်းသတ်မှတ်ချက်တွေဖြစ်တဲ့ပုံမှန်59စာလုံးပါကန့်သတ်ချက်တွေထဲမှာပြည်ပနိုင်ငံသားအဖြစ်ခံယူထားသူသားသမီးတွေရှိနေခွင့်ပေးခြင်းဟာနိုင်ငံကိုယ်ပါနိုင်ငံခြားဩဇာလက်အောက်ကိုကျရောက်စေတဲ့သဘောရှိတဲ့အတွက်ပြင်ဆင်ဖို့မသင့်တဲ့အကြောင်းတမရကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆိုးကပြောလိုက်ပါတယ်ပြောင်းစုလွှတ်တော်မှာ59စာလုံးနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုတင်ပြရမှာဗိုလ်မှူးချုပ်တင်ဆိုးကအခုလိုပြောပြတာဖြစ်ပါတယ်
။နိုင်ငံတော်ကြီးရဲ့တမနာဟာလုတ်ပိုင်ခွင့်ပြည်ဝရှိတဲ့သူဖြစ်ပါတယ်။ဒုတိယတမနာများဟာလည်းနိုင်ငံတော်တမနာအားတာဝန်ခံရပါတယ်။နိုင်ငံအုပ်ချုပ်ဖြစ်တဲ့ဆောင်ရွက်မဲ့သူနဲ့၎င်းရဲ့မိသားစုဝင်များဟာလည်းတိုင်းတစ်ပါးရဲ့ကျေးဇူးတစ္ဆာခံရသူများဖြစ်ပါကတိုင်းပြည်သည်လည်းတွေ့ဝိုက်သောနည်းဖြင့်နိုင်ငံသားရဲ့လက်အောက်ခံဖြစ်သွားမှာဖြစ်ပါတယ်။
လွတ်တော်ဟာပြည်သူ့ဆန္ဒနဲ့ဖွဲ့စည်းထားမှာဖြစ်ပြီးလူလူတောင်းဆိုရင်ပြုပြင်နိုင်ရမှာဖြစ်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ကသဘောတူစွန့်ကျဲမှလွတ်တော်ကအာဏာသုံးရက်ကိုအစစ်မှန်ထိန်းချုပ်နိုင်မဲ့အခြေအနေရောက်သွားတာဟာလက်ဖြန့်ခံတောင်းရတဲ့တရားစားအဆင့်ကိုရောက်သွားတာပါပဲလို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောကြားလိုက်ပါတယ်။ရောင်စုလွတ်တော်မှာတမတော်ရာကိုယ်စားလှယ်တွေကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကန့်ကွက်ခဲ့တာတွေနဲ့ပတ်သက်ပြီးဇွန်လ26ရက်နေ့ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
မင်းကမြင်ကွင်းကိုကြည့်တဲ့ခါမှာတို့ရေးတဲ့ဖွဲ့စည်းပုံတို့မပြင်ဘူးတို့ပေးသလောက်ပေးခင်ဗျားတို့ကိုရမယ်တို့တရားသလောက်ပေးစွန့်ကျစ်သလောက်ပေးပုံလည်းပြောရင်ပါလီမန်ဟာတရားဥပဒေလိုဖြစ်သွားတာပေါ့အမှန်ပါလီမန်ဒီရှုပ်ချအာဏာ3ရက်လုံးကိုကင်ထားတာလူထုစစ်မှန်တဲ့ကိုစားပြုမှုရှိလို့ရှိရင်လူထုကြိုက်တဲ့တောင်းဆိုမှုကိုပြုပြင်ပြောင်းလဲနိုင်တဲ့ပါလီမန်ဖြစ်အောင
်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုနားမလည်ပဲဆွေးနွေးတာဟာလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ရဲ့ဂုဏ်သိက္ခာကိုထိခိုက်တဲ့အကြောင်းဒီလိုတော့ဥက္ခရာသူရဥရှိမန်ကဇွန်လ26ရက်နေ့ကသတိပေးပြောကြားလိုက်ပါတယ်။ရောင်စုအစိုးရအဖွဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်တွေနဲ့ကြံကိုယ်စားလှယ်တွေဆွေးနွေးရမှာသူရဥရှိမန်ကအခုလိုပြောပြတာဖြစ်ပါတယ
်။တနာကြာကောင်းတဲ့လူတွေတနာတယ်။မိမိလွတ်တော်ဥက္ခရာလည်းတနာတယ်။တင်းတယ်လူလည်းဆန္ဒပါပဲ။အဲ့ဒါမဲ့မိမိကိုလည်းဆန္ဒပေးကြပါ။ဒါကြောင့်မလို့လွတ်တော်ကိုလည်းများလေဖတ်ပါမှတ်ပါလေ့လာပါမင်းတို့ရဲ့ပြောဆိုဆွေးနွေးချက်တွေဟာလွတ်တော်ကိုလည်းတရားမှရှိတဲ့အရေးချင်းသိရှိရမယ့်ဥပဒေတွေကိုမသိဘဲနဲ့လွတ်တော်ထဲမှာဆွေးနွေးနေဆိုရင်လွတ်တော်တိတ်ခါကြပါတယ
်တမတော်ကလွတ်တော်ထဲမှာဝင်ရောက်ပြီးတော့နိုင်ငံရေးရာတွေမှာတမတော်ကာကွယ်ဦးစီးချုပ်ကိုသာကိုစားပြုပြီးပါဝင်နေတာဟာဒီမိုကရေစီနီးမကျတဲ့အတွက်တမတော်သားကိုယ်စားလှယ်တွေလွတ်တော်တွေကထွက်ပြေးဖို့ဆန္ဒပြကြောင်းသားတခုဖြစ်တဲ့ဗမာနိုင်ငံလုံးဆိုင်ရာကြောင်းသားများတမကအဖွဲ့ဝင်ကိုစေရတော်ကပြောလိုက်ပါတယ်။ဇွန်လ30ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တမတော်သားကိုယ်စားလှယ်25ရာခိုင်နှုန်းလွတ်တော်တွေကထွက်ခွာပြေးတောင်းဆိုတဲ့ကြောင်းသားတွေရဲ့ဆန္ဒပြပွဲမှာကိုစေရတော်ကအခုလိုပြောကြတာဖြစ်ပါတယ
်။စစ်သား25ရာခိုင်နှုန်းထွက်ရှိရေးအတွက်ကိုကျွန်တော်တို့အဓိကဒီနေ့ဟိုအဓိကထားပြီးကျွန်တော်တို့ဆန္ဒပြရဲ့ဆန္ဒပြပွဲပါ။အားကြောင့်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာအခွင့်ဒုခံဒူရန်စာဒီတစုဒီနိုင်ငံတွေမဟုတ်ပဲနဲ့လွတ်တော်ထဲမှာပါသားဝင်ရောက်ပြီးတော့ချဲလဲနေရသည်ကျွန်တော်ဟိုဒါဒီဘလုံးမဒီမိုကရေစီလို့ပြောလို့မရတဲ့အခြေအနေမျိုးကျွန်တော်ရောက်လာပြီနောက်ပြီးတော့တက်မတော်စစ်တက်လို့ပြောရတဲ့ဆိုင်အဲ့တက်မတော်မှာရှိတဲ့ကာကွယ်ရေးဦးစီးချုပ်တယောက်တည်းဆုံးမဲ့ချက်နဲ့ဟိုလှုပ်ဆောင်နေခြင်းကဒါဒီပို့ပြီးတော့အခွင့်အမှုပို့ပေးထားတာကိုကျွန်တော်ရောက်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ကြောင့်ကျွန်တော်လွတ်တော်ထဲ25ရာခိုင်နှုန်းထွက်ရှိသွားဖို့အတွက်ကိုကျွန်တော်ဒီကနေ့ဟိုပြတယ်ဆန္ဒပြပွဲပ
ါလွတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမအောင်မမြင်ဖြစ်တာနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကနေနောက်ဆုတ်သွားမှာမဟုတ်ကြောင်းလွတ်တော်မှာမဲခွဲခဲ့တာဟာလုံလောက်တဲ့အပြောင်းလဲမဟုတ်တာတောင်တမတော်အနေနဲ့ပြောင်းလဲပြင်ဆင်လို့တဲ့ဆန္ဒမရှိတာတွေ့ရကြောင်းဒါအပြင်သမရဦးသိန်းစိန်တမတော်ကာကွယ်ဦးစီးချုပ်ပါဝင်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရုံနဲ့အလေးနဲ့ထားစဉ်းစားတော့မှာမဟုတ်ကြောင်းဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဇွန်လ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောပြတာဖြစ်ပါတယ်
ဆန့်ခါရွေးကောက်ပွဲဝင်ရေးမဝင်ရေးဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တွေပြင်ရေးမပြင်ရေးပုံမှန်မူတည်တာမဟုတ်ပါဘူးတခြားကိစ္စတွေလည်း NLD ကစဉ်းစားမှာဖြစ်ပါတယ်ဖွင့်လင်းလင်းပြောရင်အန်ဒီကတိတ်ပြီးတော့မစဉ်းစားဘူး၆ပွင့်ဆိုင်အကြောင်းမစဉ်းစားတော့စဉ်းစားနေလို့ရှိလို့ရှိရင်နည်းနည်းအချိန်ပိုကုန်တာပဲရှိတယ်ကိုလှုပ်ရှားရှိတာပဲဆက်ပြီးတော့လှုပ်သွားမယ်
အခုနောက်ဆုံးဖောက်တဲ့ချလို့တဲ့စကားတခုံးကတော့ပြီးခဲ့တဲ့နှစ်ပတ်တုန်းကလူပြောများရေပန်းစားခဲ့တဲ့အရင်စစ်စိုးရအတွင်းမှုတင့်တဲ့ဝန်ကြီးချုပ်ဖြစ်ခဲ့သူစစ်ထောက်လိုင်းရေးကြီးကဲဗိုလ်ချုပ်ကြီးဟောင်းခင်ကျွန်းရဲ့ပြောကြားချက်ဖြစ်ပါတယ်။သတင်းတောက်တွေအနေနဲ့တမိုင်းနောက်ကျောင်းပြန်ဝေဖန်တာတွေမလုပ်သင့်တဲ့အကြောင်းရှေ့ဆက်ရမယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာမြန်မာနိုင်ငံနဲ့ဆီလျော်တဲ့ဒီမိုကရေစီသာဖြစ်ရမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးဟောင်းခင်ကျွန်းကအခုလိုပြောကြားလိုက်ပါတယ်။မယန်းကုန်းမြို့နယ်အထက်ကတက်မှာဇွန်လ22ရက်နေ့ကပြုလုပ်တဲ့မွေးဆေးဝါးတိုက်ဖြတ်ရေးအကျိုးလှုပ်ရှားမှုအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်ကြီးဟောင်းခင်ကျွန်းကိုဒီမိုကရက်တစ်မြန်မာအသံ DBB သတင်းတောက်ကမေးမြန်းရမှာအခုလိုပြောလိုက်တာဖြစ်ပါတယ်
။မီဒီယာကတော့ဝေဖန်ရေးတက်တက်မလုံးနဲ့။နောက်ကျောင်းပြန်တဲ့အဟံမျိုးလုံးမလုံးပါနဲ့။နောက်ကျောင်းပြန်တဲ့ဟာဒီတိုင်းပြည်တိုးတက်ရေးမဟုတ်ဘူး။ဒီမဲ့အဲ့ဒါစနစ်ပေါ်မှာမူတည်တယ်ကွ။ငါတို့ရတဲ့ရင်တော့စစ်အစိုးရလေ။စစ်အစိုးရဆိုတော့စစ်အစိုးရပုံစံတိုင်းလုပ်ရတာ။အခုကဒီမိုကရေစီစနစ်လေကွ။ဒီမိုကရေစီစနစ်ဆိုတော့ဒီမိုကရေစီစနစ်အတိုင်းသွားတယ်။တို့တော်ညာတော့ဒို့ဒီမိုကရေစီစနစ်ဒီမြန်မာနိုင်ငံနဲ့ဆီလျော်တဲ့ဒီမိုကရေစီစနစ်ပဲဖြစ်ရမယ်ဒါပဲနိုင်ငံတကာနဲ့ဟိုအမေရိကန်ကိုအတူခိုးလို့မရဘူးเนาะအင်္ဂလိပ်ကိုအတူခိုးလို့မရဘူးတွားပြီးတော့မှဂျန်တဲ့နိုင်ငံတွေဆိုအတူခိုးလို့မရဘူးမြန်မာနိုင်ငံနဲ့ဆီလျော်တဲ့ဒီမိုကရေစီစနစ်ဖြစ်ရမယ်ဒါပဲငါနောက်ဆုံးပြောချင်တယ
်အခုတော့မမသားသားစကားများအစီအစဉ်ရလောက်ပါပြီခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်